အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမာဆူရီရဲ့ဂျကာတာမှာဗုဒ္ဓဟူးနေ့ကပြောကြတဲ့နှစ်ပတ်လည်မိန့်ခွန်းမှာမြန်မာအရေးကိုအထူးပြုပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့တာဝန်ယူရမယ့်သူအနေနဲ့မကြာခင်လှုပ်ဆောင်မဲ့ကိစ္စရပ်တွေထဲမှာတစ်ခုကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖွဲ့ဖွဲ့ဖို့ဖြစ်ကြောင်းဝန်ကြီးရက်နိုကပြောပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆစ်လွတ်ရေးဟာ2021ဧပြီလမှာအာဆီယံခေါင်းဆောင်တွေချမှတ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်၅ချက်ထဲကတစ်ခုဖြစ်ပါတယ်။ကျန်၄ချက်ကတော့အပြုသဘောဆောင်ဆွေးနွေးမှုတွေလုပ်ဖို့အကြမ်းဖက်မှုရပ်ဆဲဖို့သက်ဆိုင်ရာအဖွဲ့တွေကြားညှိနှိုင်းဆွေးနွေးမှုတွေလုပ်ဖို့နဲ့လူသားစာနာမှုအကူအညီတွေပေးဖို့တွေဖြစ်ပါတယ်။ဒီဘုံသဘောတူညီချက်၅ချက်နဲ့ကမ္ဘောဒီးယားနိုင်ငံဖနွန်ပင်ကအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေအတိုင်းအင်ဒိုနီးရှားကလှုပ်ဆောင်မှာဖြစ်တယ်လို့မြန်မာနိုင်ငံကအဖွဲ့အစည်းအားလုံးနဲ့လည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းဝန်ကြီးရက်နိုကပြောပါတယ
် Office of Special Envoy akan dibentuk dan dipimpin oleh Menteri Luar Negeri langkah yang akan diambil Indonesia
သူကိုယ်စားလှယ်ရုံးကိုထူထောင်မှဖြစ်ပြီးဒါကိုနိုင်ငံခြားရေးဝန်ကြီးကဥဆောင်မှာပါ Indonesia ဆိုရဟာတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်မှု Democracy မူတွေနဲ့အုပ်ချုပ်မှုကောင်းတွေအပါအဝင်အာဆီယံပဋိညင်စာတမ်းရဲ့အခြေခံမူတွေနဲ့စံတန်ဖိုးတွေပေါ်အမြဲတမ်းအခြေခံဆောင်ရွက်မှာဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းဆောင်ရွက်သွားမှာပ
ါ။ဒါအပြင်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအလုံးအနေနဲ့လည်းအာဆီယံအတွင်းမှုချုပ်နဲ့ AHA Center သဘာဝဘေးဆိုင်ရာစီမံခန့်ခွဲတဲ့လူသားစာနာမှုအထောက်အကူပြုဗဟိုဌာနတွေကိုသူတို့လှုပ်ဆောင်နေတဲ့လူသားစာနာမှုအကူအညီပေးရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့အတွက်လာရောက်ခွင့်ပေးဖို့အင်ဒိုနီးရှားကပန်ကြားလိုက်ပါတယ်။အလက်ချဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူတဲ့အင်ဒိုနီးရှားအနေနဲ့အာဆီယံအတိုက်ဝိုင်းတိုးတက်ဖွံ့ဖြိုးရေးကလည်းအဓိကဥတီချက်ဖြစ်နဲ့ဆက်ပြီးရှိနေမှာဖြစ်ကြောင်းဝန်ကြီးရက်နိုကပြောပါတယ်။အင်ဒိုနီးရှားသုတေသနနဲ့စံသစ်တီထွင်ရေးဌာန BRIN ကအာဆီယံသုတေသနမှူးပန်ဒရူးပရာယိုဂါကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းဖို့အဖွဲ့အသီးသီးရဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့ဝန်ကြီးရက်နိုရဲ့လှုပ်ဆောင်ချက်ကိုကြိုဆိုလိုက်ပါတယ်။ဒါပေမဲ့ဒီအဖွဲ့ကိုဝင်ကြီးကိုယ်တိုင်ဥဆောင်တာကတော့အန်ဒီယန်ရှိတယ်လို့သူကမြင်ပါတယ
်ကာလောဂါဂလန်ဒီကန်ယန်ဂျလက်ဘူမန်လိုဂီတန်
တကယ်လို့မြမအရေးကိုမဖြေရှင်းနိုင်ဘူးဆိုရင်တော့သူ့ရဲ့ဂုံတိတ်ကထိခိုက်နိုင်ခြေရှိပါတယ
်ဝင်ကြီးရက်နိုအနေနဲ့ဒီအဖွဲ့ကိုဝိုင်းရန်တန်တမန်တွေနိုင်ငံခြားရေးဝင်ကြီးဟောင်းတွေနဲ့ဖွဲ့စည်းတဲ့တယ်လို့လဲပန်ဒုကအကြံပေးပါတယ်ပမာဇုံလို့ရမှာကဒီအထူးကိုယ်စားလှယ်အဖွဲ့အတွက်အဖွဲ့ဝင်တဦးချင်းစီရဲ့ကျွမ်းကျင်မှုပေါ်မူတည်ပြီးတာဝန်ခွဲဝေရမှာတစုတစည်းတဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖွဲ့ကိုအရေးချင်းရှိပြီးကျွမ်းကျင်သူတွေနဲ့ဝန်ကြီးရက်နိုကဖွဲ့စည်းနိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်ဒါအပြင်သက်ဆိုင်ရာအဖွဲ့စည်းအားလုံးအနေနဲ့လည်းမြန်မာနိုင်ငံရေးပြည်ထနာကူညီဖြည့်ဆင်းရေးမှာအခွင့်အလမ်းပြည့်အနေနဲ့ပေါ်ဝင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်အင်ဒိုနီးရှားနိုင်ငံဘန်တောင်းမြို့ပါဂျက်ဂျရန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနကအဖရန်ဆူဒါမန်ကတော့အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဟာပဋိပက္ခဆန့်ကျင်ရေးကိုကျင့်သုံးတာအတော်ကြာနေပြီဖြစ်ပေမဲ့အာဆီယံအကြီးဆုံးအဖွဲ့ဝင်တစ်ဦးဖြစ်တဲ့အင်ဒိုနီးရှားအနေနဲ့တခြားအာဆီယံနိုင်ငံတွေရဲ့ပဋိပက္ခဖြည့်ရှင်းရေးဆိုင်ရာမှာအကူအညီပေးတဲ့အတွေ့အကြုံတွေရှိပါတယ်လို့ပြောပါတယ်။အင်ဒိုနီးရှားအတွက်ကတော့ရိုဟင်ဂျာပြည်ထနာဟာလည်းစိတ်ပူရမယ့်ပြည်ထနာဖြစ်ကြောင်းပြောတာပါ။ပြီးခဲ့တဲ့3လအတွင်းမှာအင်ဒိုနီးရှားနိုင်ငံကိုနောက်ထပ်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်က644ယောက်ရှိနေပါတယ်။ဒါကြောင့်အခုဆိုအင်ဒိုနီးရှားမှာရိုဟင်ဂျာဒုက္ခသည်ဖြစ်နေမှတ်ပုံတင်ထားသူစုစုပေါင်းက1500ရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနေထိုင်ရာဒီရိုဟင်ဂျာပြည်ထနာဖြည့်ရှင်းရေးဟာပိုပြီးခက်ခဲလာနေတယ်လို့လည်းအာဖင်ကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ထနာရဲ့အရင်းအမြစ်ကိုမဖြည့်ရှင်းနိုင်သမျှဒီရိုဟင်ဂျာပြည်ထနာကိုလည်းဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။